မြန်မာနိုင်ငံတွင်လူခွင့်ရေးဆောင်ကျွယ်မှုတွေတိုးတက်လာဖို့အတွက်မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ကိုပြုပြင်ဖို့လိုအပ်နေတယ်လို့ကော်မရှင်ဥပဒေကိုလည်းပြန်ပြီးတော့တုံ့တက်ကျင်ဆင်ဖို့လိုနေတယ်လို့လွှတ်တော်ကိုယ်စားလှယ်ရောလူခွင့်ရေးလှုပ်ရှားသူတွေကပါပြောပါတယ်အမျိုးသားလူခွင့်ရေးကော်မရှင်ရဲ့နှစ်စဉ်အစည်းအဝေးခန်းစာကိုပြည်ထောင်စုလွှတ်တော်မှဒီကနေ့ဆွေးနွေးခဲ့ကြပြီးကော်မရှင်နဲ့အစိုးရဌာနတွေပူးပေါင်းဆောင်ရွက်မှုကိုဒီထက်တိုးမြှင့်လှုပ်ဆောင်ဖို့လိုတယ်လို့လွှတ်တော်မှဆွေးနွေးခဲ့ကြပါတယ်ဖီယူရီတင်းတောင်မတ်မီခါကတင်ပြပို့ထားပါတယ်ရှင်
ဒီကနေ့ပြည်ထောင်စုလွှတ်တော်မှာမြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ရဲ့2018ခုနှစ်နှစ်ပတ်လည်အစည်းအဝေးခံစားပေါ်စွတ်တော်ကိုယ်စားလှယ်24ယောက်ကဆွေးနွေးခဲ့ကြတာမှာအခုလိုတင်ပြလာတာဖြစ်ပါတယ်။အထူးသဖြင့်ကော်မရှင်ကတွားရောက်လည်လာခဲ့တဲ့ထောင်တွေအချင်းစခန်းတွေမှာထောင်တွေရဲ့အခြေအနေအရလူတွေအများများတာဝန်ထမ်းတွေထောင်သားအရေးအတွက်မညီမျှတာပြီးကျန်းမာရေးနဲ့တကူရေးတန်ရှင်ရေးကိစ္စတွေမှာစိုးရွားနေတဲ့အကြောင်းကော်မရှင်ဘက်ကတင်ပြထားတဲ့ပေါ်ထောင်ရင်းအခြေအနေတိုးတက်အောင်လှုပ်ဆောင်ဖို့တိုက်တွန်းချက်တွေကိုလွှတ်တော်ကိုယ်စားလှယ်တော်တော်များများကကြိုးစားထောက်ခံခဲ့ကြပါတယ်။ထောင်ရင်းအခြေအနေတွေတိုးတက်ကောင်းမွန်အောင်သက်ဆိုင်ရာဝန်ကြီးဌာနတွေနဲ့ပူးပေါင်းဆောင်ရွက်ဖို့တွားရောက်မစစ်ဆေးနိုင်သေးတဲ့ထောင်ရင်းရဲ့အလုပ်စခန်းတွေကိုဆက်လက်စစ်ဆေးဖို့တိုက်တွန်းခဲ့ကြပါတယ်။တချို့ကိုယ်စားလှယ်တွေကတော့ရဲစခန်းတွေမှာစစ်ဆေးရင်းတည်ဆုံသွားတဲ့အမှုတွေအပေါ်မှာကော်မရှင်ဘက်ကစုံစမ်းစစ်ဆေးဖို့တင်ပြလာတာတွေရှိပါတယ်။ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်ဒေါ်ရွှေရွှေစိန်လက်ကသက်ဆိုင်ရာဝန်ကြီးဌာနတွေရဲ့ပူးပေါင်းဆောင်ရွက်မှုအပေါ်ထောက်ပြဝေဖန်သွားခဲ့ပါတယ်။
ပြန်ကြားစာရာဂိုင်းလုံးအနည်းဆုံးဖြစ်တဲ့ဌာနတွေကိုကော်မရှင်နဲ့ပြန်ကြားစာတွေအမြန်ဆုံးရရှိဖို့အတွက်ထပ်မံဆက်သွယ်ပြီးတော့မှဆောင်ရွက်ပေးဖို့ကြံပြုလိုပါတယ်
။ဒီလိုပူးပေါင်းဆောင်ရွက်မှုအားနည်းနေတဲ့အပေါ်ကော်မရှင်အနေနဲ့အဖြေရှာဖို့အတွက်လည်းသူကတိုက်တွန်းသွားခဲ့ပါတယ်။ပူးပေါင်းဆောင်ရွက်မှုနဲ့တုံ့ပြန်မှုအားနည်းတဲ့ဌာနတွေကတော့ကာကွယ်ရေးဝန်ကြီးဌာနစစ်မှုဝန်ကြီးဌာနစီးပွားရေးနဲ့ကုသရေးဝန်ကြီးဌာနအာကစားနဲ့ကျန်းမာရေးဝန်ကြီးဌာနနိုင်ငံခြားရေးဝန်ကြီးဌာနသမရယုံဝန်ကြီးဌာနတွေဖြစ်တယ်လို့ဆိုပါတယ်တုံ့ပြန်မှုအားနည်းတဲ့တိုင်းဒေသကြီးပြည်내အစိုးရတွေထဲမှာရန်ကုန်တိုင်းဒေသကြီးမန္တလေးတိုင်းဒေသကြီးရခိုင်ပြည်နယ်ရှမ်းပြည်နယ်ပဲခူးတိုင်းဒေသကြီးစကိုင်းတိုင်းဒေသကြီးတို့ပါဝင်လျက်ရှိပါတယ်ကော်မရှင်အနေနဲ့စုံစမ်းစစ်ဆေးတဲ့အမှုတွေမှာကလေးသူငယ်နဲ့ပတ်သက်တဲ့အမှုတွေတက်ငယ်မရိမှုတွေစတဲ့အမှုအရေးကအလွန်နှေးပါတဲ့အပေါ်ထောက်ပြမှုတွေရှိပါတယ်။ဒီလိုအမှုတွေကိုလာတိုင်မှလက်ခံတာမဟုတ်ဘဲတရားစုံစမ်းစစ်ဆေးဖို့ပြည်အောင်စုလွတ်တော်ကိုယ်စားလှယ်ဦးထေဦးကထောက်ပြသွားခဲ့ပါတယ်
။ကျပြက်လာနေတဲ့လူ့အခွင့်အရေးချိုးဖောက်မှုများကိုကော်မရှင်ကနေဦးဆောင်ဦးရွက်ပြုပြီးတော့စုံစမ်းစစ်ဆေးဆောင်ရွက်နိုင်တယ်လို့ကြေညာထားပါတယ်။မရိမှုများတက်ငယ်မရိမှုများဟာညာပြလျက်ရှိနေပါတယ်ဒီကိစ္စတွေဟာဘာကြောင့်ဖြစ်လဲဆိုတာစိတ်ထင်ရာတွေပြောနေကြမယ်အစားတည်တည်ချာချာစုံလဲစစ်ဆေးဖို့လိုပါတယ်ဘာကြောင့်ဖြစ်ရလဲဆိုတာတိမှမှန်ကန်ထိရောက်တဲ့တားဆီးကာကွယ်မှုများပြုလုပ်နိုင်မှာဖြစ်ပါတယ်ဆိုပြီးတင်ပြခြင်းပါတယ
်လူခွင့်ရေးလှုပ်ရှားသူတွေဘက်ကလည်းကော်မရှင်ရဲ့2018အစည်းအဝေးခန်းစာအပေါ်မှာကြိုဆိုခဲ့ကြပါတယ်လူခွင့်ရေးလှုပ်ရှားသူတို့ဖြစ်တဲ့ဦးအောင်မျိုးမင်းကတော့ကော်မရှင်ရဲ့လုပ်ငန်းတွေတည်ထပ်ပုံမှုအောင်မြင်နိုင်ဖို့တည်ဆဲကော်မရှင်ဥပဒေကိုပြင်ဆင်ပေးပြီးအလွှာဆုံးလူတွေပါဝင်နိုင်ဖို့အတွက်စူးစမ်းဆောင်ရွက်တင်တယ်လို့ထောက်ပြခဲ့ပါတယ
်။ဟိုကော်မရှင်ကိုတိုးတက်ဖို့အတွက်ဒီအလွှာဆုံးပါဖို့လိုအပ်တယ်ဆိုတော့ဒီအစိုးရဌာနဟောင်းကလူတွေပါတာအလွှာဆုံးပါတဲ့ကိစ္စကိုပြန်ကြည့်မယ်ဆိုရင်အမျိုးသားလူခွင့်ရေးကော်မရှင်ဥပဒေကိုမှသွားပြီးမူတည်နေတယ်။ဥပဒေမှာဒီလိုမျိုးရွေးချယ်မှုဘုတ်အဖွဲ့ရှိတယ်ရွေးချယ်မှုဘုတ်အဖွဲ့ကနေရွေးချယ်ထားတဲ့သူကိုပဲနိုင်ငံတော်သမ္မတကအတက်အဟာမျိုးရှိတယ်။ဒါပေမဲ့အဲရွေးချယ်မှုဘုတ်အဖွဲ့ကဘလို့လူတွေကိုစံနမူနာတောင်းနဲ့ရွေးချယ်လဲဆိုတာကိုလည်းအတိပေးရမရှိဘူး။အဲ့တော့ဒါကြောင့်မလို့ပုံမှန်အားကောင်းပြီးအလွှာဆုံတဲ့အတူတူအမျိုးသမီးတွေလည်းပါဝင်မယ်၊တိုင်းရင်းသားတွေလည်းပါဝင်မယ်၊လူငယ်တွေလည်းပါဝင်ပြီးတော့နောက်တစ်ကျွမ်းတဲ့သူတွေပါဝင်နိုင်မှုအတွက်ကဒီဥပဒေကိုပြောင်းဖို့လိုအပ်ပါတယ်။အဲ့တော့ဥပဒေရဲ့ဖွဲ့စည်းပုံပြောင်းလဲမှုရွေးချယ်မှုပုံစံတွေပြောင်းလဲမှုကမဖြစ်မနေလုပ်ရမှာဖြစ်ပါတယ်။
ဒီနေ့ပြည်တော်စုလွတ်တော်ကကိုယ်စားလှယ်အများစုကတော့မူရစေတက်တနာကြောင့်ထောင်ပင်အချင်းကြခင်ရတဲ့ကိစ္စတွေကိုထောက်ပြကြတာများပါတယ်။ဒီဒီပညာပေးလုပ်ငန်းတွေတိုးတက်လှုပ်ဆောင်ဖို့အတွက်လည်းထောက်ပြကြတာပဲရှိပါတယ်ရှင်။